မိတ်ဆွေများအားလုံးမင်္ဂလာပါဒီနေ့ဖော်ပြမယ့်အကြောင်းအရာလေးကတော့ကိုအားဖူရဲ့သားသမီးတိုင်းရဲ့ဖိဖိဆိုတဲ့ခေါင်းစဉ်လေးပဲဖြစ်ပါတယ်အဖေးလို့ပြောလိုက်တာနဲ့ကာကွယ်သူလမ်းပြသူရှာဖွေကြွေးမွေးသူမိသားစုတစ်ခုရဲ့ဝင်ငွေဆိုပြီးနားလည်ထားကြပါတယ်နေ့တနေ့ကဘလောက်ခက်ခဲတယ်ဆိုတာထက်နေ့တနေ့ရဲ့တန်ဖိုးကိုအဖေကနေ့တိုင်းမိသားစုအတွက်ဝယ်ယူပေးနေတယ်ဆိုတာမေ့သက်ကြပါတယ်ကလေးဘဝတုန်းကအဖေကိုနားလည်မိတာတမျိုးလူငယ်ဘဝမှာအဖေကိုမြင်မိတဲ့အမြင်ယခုအရွယ်မှာခံစားမိတဲ့ခံစားချက်ကတဖုံအဖေရဲ့မေတ္တာကရုဏာနဲ့စေတနာတွေကိုအခုမှသိမိမြင်မိခံစားမိလေရော့သလားဘလောင်စုဝေနေပူတွေထဲမေတ္တာတန်ဖိုးအဖိုးထိုက်လာပေตาสวตาสีอีไอ็งดีกาตีตาติตมีวันเอสีตาตะนี่รอนันแนคินเยเอ่ยาโนทาฉิ่มมาอภีกะอลุตวาโบเปลี่ยนสินเนบีผิดเเช่ไอ็งจีอกั่วเล็ดฉีเนกะฉินลงจีวุฒทาเเอภีเยตีจีขัดญามูกะเมียนพูมายงจีสะพ่วยเป็นฉินหนองเเม่มามะติอองอภีโกโคจีเนมีเเအဖေကအလုတ်သွားဖို့အစဉ်သင့်ဖြစ်နေပြီးမိဖို့ကြောင့်မှရှိတဲ့အမေကိုတူတူလေးမေးတယ်မိမရေထမင်းကျိုင်းအစဉ်သင့်လားဟင်အဖေအတွက်ထမင်းကျိုင်းပြင်ဆင်ပေးနေတဲ့အမေမှာရပါပြီတော့ဒီနေ့တော့ဘဲဥကြော်နဲ့ဂျိုးမြစ်ငပိထောင်းလေးထည့်ပေးထားတယ်နော်ရှင်ကြိုက်မှာပါဆိုတဲ့စကားလေးပါအဖေကအမေချက်ပေးသမျှအာရပါရစားတတ်တဲ့သူတယောက်ပေါ့ဒီလိုနဲ့အဖေကထမင်းကျိုင်းလေးယူပြီးချင်းတောင်အနားစကိုအตาရဖွင့်ပြီးကျွန်တော်နဲ့ညီမလေးတွေရဲ့နဖူးလေးကိုဖွားဖွားလေးနမ်းပေးရင်းနဲ့ပြန်လဲထွက်ခွာသွားပါတယ်အဖေရဲ့စီးတော်ရင်စက်ပိန်လေးကအတန်မျိုးစုံထွက်လို့အိမ်ကနေထွက်သွားတဲ့အဖေရဲ့နောက်ကျောပြင်ကိုကျွန်တော်ငေးမောရင်းကြံ့ခဲ့ပါတယ်အဖေကမေတ္တာအကြောင်းကိုညာအိယာပုံပြင်ကဲ့သို့ပြောပြလေးရှိတဲ့အခါမှာမေတ္တာတွေနဲ့ပြေဝနေတဲ့အဖေမျက်ဝန်းကဘုရားသခင်ရဲ့ချစ်ချင်းမေတ္တာဘလောက်ကြီးမားလဲဆိုတာကိုဖော်ကျူးနေတဲ့ကဲ့သို့ပဲဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်သိနေတယ်အဖေရဲ့ပင်ပန်းမှုတွေအဖေရဲ့ခက်ခဲမှုတွေအဖေရဲ့ဆင်းရဲမှုတွေအဖေကွယ်ဝတ်ထားတယ်အဖေအလုံးနဲ့အဖေဝင်ွေကိုကောင်းကောင်းမသိပေမဲ့အဖေလက်ဝါးကိုကင်တဲ့အချိန်မှာအဖေရဲ့လက်တွေအတမာတက်နေတယ်ဆိုတာသိလိုက်မိတယ်။ဒါပေမဲ့လည်းခွန်အားတွေပြည့်နေတယ်လို့ခံစားနေရတယ်။တနေ့တော့ညနေမှာဖေဖေအိမ်ပြန်လာခဲ့ပြီးအဖေမနေ့ကအလုပ်သွားတော့ဦးစားစင်ရင်မှုကအင်မတန်မှခန့်ညားတည်ညီလျက်ရှိပြီးအခုအိမ်ပြန်လာတဲ့အခါအဖို့အစားတွေမှာရှုံ့ပွက်တွေနဲ့ညစ်ပေလျက်ရှိနေပါတယ်။အဖေရဲ့မျက်နှာမှာလည်းတိတ်မကောင်းဘူး။အမေကအဖေကိုစိုးရင်တကြီးမေးတယ်။ယောက်ျားကြီးဘလို့ဖြစ်လာတာတုံး။တကူလုံးလဲရွှေ့နှွေပေးနေပါလားလို့ကျွန်တော်တို့မောင်နှမကတော့အဖေနောက်ကျောကနေကြည့်ပြီးတိတ်နာမလဲတဲ့ပုံစံလေးလိုမျိုးပါပဲ။အဖေကရွာတရွာဝင်တရွာထွက်သွားရင်လေခွင်းတစ်ခုနာဖြတ်သွားစင်မှာအဖေကျမ်းမာရေးအာနေပြီးအနှဲငယ်မူပြီးချော်လဲခဲ့ခြင်းဖြစ်ပါတယ်အထူးသဖြင့်အဖေကသွေးသွေးယောဂရှိနေတဲ့ကြောင့်ပဲဖြစ်ပါတယ်ဒါပေမဲ့အဖေရဲ့ပင်ပန်းမှုကိုဘယ်တော့မှကျွန်တော်တို့သားသမီးတွေကိုမပြခဲ့ပါဘူးအဖေကကျွန်တော်အတွက်ထာဝရခွန်အားအရှိဆုံးသူရဲ့ကောင်းတူပါဖေဖေစာတင်ကြောင်းခေါင်းလောင်းထိုးလေပြီးလွယ်အိတ်လေးကိုစာရေးခုံပုံထဲထည့်ပြီးလွယ်အိတ်ထဲမှမြန်မာစာဖတ်စာအုပ်ထုတ်ရလေပြီးဆရာမကကဲတားတို့သမီးတို့ရေဒီနေ့တော့ဒိုးဖေဖေဆိုတဲ့ကပြလေးတင်မယ်နော်ဒိုးဖေဖေစားဝတ်နေရေငွေရှာပေးကျေးဇူးကြီးပေးဒိုးဖေဖေကိစ္စများဖြင့်ပေါ်ပေါက်လျင်စီရင်တက်ပေးဒိုးဖေဖေအိမ်ထောင်အရေးစီမံပေးလေးစားလောက်ပေးဒိုးဖေဖေစဉ်းစားမျှော်မြင်ဉာဏ်နဲ့ရှင်ပဲ့ပြင်တက်ပေးတို့ဖေဖေကပြလေးဆူလို့ပြီးသွားပြီကလေးတယောက်ရဲ့မျက်ဝန်းမှာတော့မျက်ရည်စားလို့နဲ့ဆို့ပြီးတော့ အဖေရဲ့ချစ်ချင်းမြတ်တာကိုနားလေတဘောပေါက်သွားရလိမ့်ပြီ။အော်ဖေဖေရဲ့ဂျေစုအရန်တင်ပါတယ်။ဒါတို့သမီးတို့အပေါ်မှာအဆဆအယယလူလေသေးမရှိအောင်ကြွေးမွေးဖြူစုဆောင်ရှောက်ခဲ့လို့အရန်ဂျေစုတင်ပါတယ်။အဖေကတီတီတတစကားချို့တွေမပြောတတ်ပေမဲ့အဖေကသားသမီးမျက်နှာလေးကိုကြည်ယုံများနဲ့သားသမီးတွေရဲ့ခံစားချက်ကိုနားလည်သိနေနေတာအဖေမေတ္တာတွေအဖေရဲ့နားလည်မှုတွေအဖေရဲ့ကရုဏာတွေအတွက်ကျေးဇူးကြီးလာပါတယ်လို့ဝန်ခံရင်းမြန်မာပြည်မှာရှိတဲ့အဖေများအားလုံးအပေါ်ဘုရားသခင်ကောင်းချီးပေးပါစေလို့ဆုတောင်းပေးနေပါတယ်ကြနာကြသူတယောက်စီတိုင်းပေါ်မှာဘုရားသခင်ကောင်းချီးပေးပါစေ။